တူရကီနိုင်ငံမှာတော့တနင်္ဂနွေနေ့ကနိုင်ငံအနှံ့မှာရှိတဲ့သတင်းဌာနတွေကိုအာဏာပိုင်တွေကဝင်ရောက်စီးနင်းခဲ့ပြီးသမရရီဆက်တာရစ်အာရိုဝမ်ရဲ့ပြိုင်ဘက်ကိုထောက်ခံကြသူအနည်းဆုံး24ဦးကိုဖမ်းဆီးခဲ့ပါတယ်ဒီလိုဖမ်းဆီးဖို့အတွက်သမရကမိန်ပေးခဲ့တာဖြစ်ပြီးတော့သစ္စာပေါက်တွေရဲ့ကွန်ရက်အဖြစ်အားလုံးကိုဖြိုခွဲမှာဖြစ်တဲ့အကြောင်းနဲ့သူတို့လောက်ရက်အတွက်ပေးဆက်ရလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်။ဖမ်းဆီးခံရသူတွေဟာဆိုရင်1996ခုနှစ်ကတည်းကအမေရိကန်ပြည်ထောင်စုမှာတင်းရှောင်နေထိုင်နေတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်ဖာတူလာဂူလန်ကိုထောက်ခံကြသူတွေဖြစ်ပါတယ်။အဖမ်းခံရသူတွေထဲမှာတူရကီနိုင်ငံကအယောင်အယဆုံးသတင်းစာတစ်စောင်ဖြစ်တဲ့ဇာမန်သတင်းတိုက်ကအက်ဒီတာချုပ်အခရန်ဒူမန်လီလည်းပါဝင်ပါတယ်။ဒူမန်လီကတော့တူရကီမီဒီယာတွေဟာဒီမိုကရေစီပြတ်သုံးအောင်လို့ရည်ရွယ်နေတဲ့မကောင်းဆိုးဝါးတကောင်နဲ့ရင်ဆိုင်နေရတယ်လို့ပြောဆိုခဲ့ပါတယ်။မီဒီယာတွေကိုအာဏာသိမ်းတယ်လို့ထိန်းချုပ်ဖို့အစိုးရကကြိုးပမ်းနေတယ်လို့လည်းသူကဆွတ်ဆွဲပြောဆိုသွားခဲ့ပါတယ်။